The most important thing is that all of us as leaders work together to provide as much continuity, as much stability.
ဒီကြီးဆုံးကတော့ပြဿနာတွေနေအောင်လုပ်နိုင်မယ့်နည်းလမ်းတွေနောက်ကျွန်တော်တို့ကြားကအခြေခံတူညီတဲ့စံတန်မိုးတွေနဲ့ကြိုးစီဝါတွေကိုကာကွယ်နိုင်အောင်အသိဉာဏ်ရှိရှိနဲ့ရှေ့ခီးစက်နိုင်မယ့်နည်းလမ်းတွေရှိနေတယ်ဆိုတာနားလည်ပြီးတော့အခြေအနေကိုတည်ငြိမ်ငြိမ်နဲ့ရှေ့ဆက်ဂိုင်းတွယ်သွားဖို့နောက်ဈေးွက်ကိုတည်ငြိမ်ငြိမ်ထိန်းထားနိုင်အောင်ကျွန်တော်တို့ခေါင်းဆောင်တွေအားလုံး ဲ့ဗြိတိန်ဘော်အမေရိကန်ရဲ့ထောက်ခံမှုကိုပြသမှာဖြစ်တယ်လို့ကျန်တဲ့ EU ဖွဲ့ဝင်နိုင်ငံတွေကလည်း EU ထဲမှာဆက်ပြီးတော့ရှိနေဖို့အရေးကြီးတယ်ဆိုတာတွေကိုပြောကြားလိုက်မယ်လို့အမေရိကန်အစိုးရအရာရှိတွေကပြောပါတယ်။ EU ထဲကနေ UK နှုတ်ထွက်မဲ့ကိစ္စစိတ်မကောင်းဖြစ်ရပေမဲ့မကြာခင်မှာဒီအဖွဲ့ဝင်28နိုင်ငံနဲ့ဆက်ပြီးရှိနေမဲ့ EU နဲ့နှီးကပ်တဲ့ဆက်ဆံရေးဆက်လက်ထားရှိသွားမှာဖြစ်တယ်လို့ဝန်ကြီးကယ်ရီကတနင်္ဂနွေတုန်းကလည်းပြောကြားခဲ့ပါတယ်။ဗြိတိန်ထွက်သွားပြီးတဲ့အခါဘယ်လိုရှေ့ဆက်သွားကြမလဲဆိုတာနဲ့ပတ်သက်လို့ဂျာမနီပြင်သစ်နဲ့အီတလီအပါအဝင်ဥရောပနိုင်ငံကြီးတွေကဒီအဆင့်မြင့်တက်တမန်တွေလည်းဒီကနေ့တွေ့ဆုံဆွေးနွေးကြပါရစေ။